ရခိုင်ပြည်နယ်မြောက်ပိုင်းမှာမိုးတဲထန်စွာရွာသွန်းနေတာကြောင့်စစ်ဘေးဒုက္ခသည်စခန်းတချို့မှာရေကြီးရေလျှောက်မှုနဲ့ကြုံနေရပါတယ်။အထူးသဖြင့်မြေပုံမြို့နယ်၊ကြောက်တော်မြို့နယ်၊မြောက်ဦးမြို့နယ်တွေကဒုက္ခသည်စခန်းတွေမှာရေကြီးလို့နေရထိုင်ရအခက်အခဲတွေ့နေရတဲ့အကြောင်းရခိုင်ကလာတဲ့သတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာအခုရပိုင်းတွင်မိုးအဆက်မပြတ်ရွာသွန်းတာကြောင့်ကြောက်တော်မြောက်ဦးရသေးတောင်မြေပုံနဲ့အမ်းမြို့နယ်တွေမှာရှိတဲ့ပြည်တွင်းဒုက္ခသည်စခန်းတော်များများရေပိဒုက္ခရင်ဆိုင်နေရပါတယ်။စစ်တပ်နဲ့ရခိုင်လက်နက်ကိုင်အီအီတို့ကြားပြီးခဲ့တဲ့နှစ်တွေကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်နေရစွန့်ခဲ့ရတဲ့ဒုက္ခသည်တွေခိုလုံနေကြတဲ့ပြည်တွင်းဒုက္ခသည်စခန်းတွေမှာရေပိဒုက္ခထပ်ပြီးတော့ကြုံနေရတာနဲ့ပတ်သက်လို့စစ်ဘေးဒုက္ခသည်အရေးအကူအညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများစီယုံ IEC ရဲ့ပြောခွင့်ရကုစုသောထုံးကပြောပါတယ
်။ဆက်ပြီးတော့တည်ထားပါပြီကျွန်တော်တို့ဒီစစ်ဘေးစခန်းတွေရဲ့အများစုပေါ့နော်အများစုစခန်းတွေမှာဒီရေပိအရှင်တွေဖြစ်ခဲ့ပါတယ်။အထူးသဖြင့်တော့ဒီညာဦးမျိုးနေညာဦးမျိုးနေနောက်ပြီးတော့မှမြေပုံမျိုးနေနောက်ကြောက်တော်မျိုးနေပေါ့နော်အဲ့ဒီစကိတ်မှာပို့ပြီးတော့များပါလေကမြေကနေပြီးတော့တချို့နေရာတွေဆိုလို့ရှိရင်ဒီစိတိချောက်စခဲနေရဲ့ဒီကျင်းခင်းအထိကျင်းခင်းကိုရေညုပ်တဲ့အထိကိုဟိုရေတိုက်ခက်တွေလို့ပြောပါလေခဏ
မြေပုံမျိုးနေကိုင်းကြီးစစ်ပေးဒုက္ခသည်စခန်းမှာဆိုလို့ရှိရင်ရေကြီးတာတခုတည်းတွေမဟုတ်ပဲနဲ့လေပြင်းမှာတိုက်ခတ်နေတာမလို့စခန်းမှာရှိတဲ့နေအိမ်တွေပျက်စီးသွားတယ်လို့စခန်းတာဝန်ခံကိုရှိစုကပြောပါတယ
်။ဒါလေကကျွန်တော်စခန်းကဟာစိုးရတော့ပုံကပတ်လည်းမရဘူးဆိုတော့ကျွန်တော်ကနင်းနေအဆင်မပြေဘူး။နှစ်လလောက်ရှိပြီရက်ခတ်ပြရင်ဒါရောပြင်ကမိုးသိနေပြင်းနေနေကျသွားတယ်ပေါ့။ကန်းကအိမ်ကအကုန်ပြိုကြတယ်ပြိုတယ်ဗျ။ပန်းဆောင်တောက်ခဲရှိတယ်ပန်းဆောင်ပဲဒီကတော့ဘယ်လိုပြောမလဲပိုက်ဆံရပါတယ်လို့လေဗျ
ရခိုင်မြောက်ပိုင်းကရေသိတောင်မြို့နယ်ဂူဒါပြင်ဒုက္ခသည်စခန်းမှာဆိုရင်လေနေအိမ်တွေရင်မြို့ကုန်တာကြောင့်စခန်းအတွက်မှာနေထိုင်ဖို့ကခဲနေတယ်လို့စစ်ဘေးဒုက္ခသည်မယ်ကြီးတန်ကပြောပါတယ
်ဒီမှာတော့နေတဲ့စခန်းမှာရေရှိတဲ့အတွက်နေစရာထိုက်စရာမရှိဘူးအဲ့ဒါကြောင့်ခလေးတွေအဖွဲ့တွေအတွက်ရလာရခက်ရှိတာရှိတယ
်မြောက်မြို့နယ်အတွင်းကပြည်ပရင်းစစ်ဘေးဒုက္ခသည်စခန်းမှာလေဒီကနေ့ထိရက်ဆက်ဆိုလို့မိုးပြင်းထန်ရွာသွန်းနေတယ်လို့စခန်းတစ်ခုလုံးရေမြုပ်မဲ့အနေအထားမှာရှိနေတယ်လို့စခန်းတာဝန်ခံဦးသိန်းကျော်မြတ်ကပြောပါတယ
်။ရေကြီးတာတော့ကနရဲ၃ရက်လောက်ရှိပြီ။တော့ကဲဒီနရဲပြန်ရှိပြီဆရာ။ဒီကျွန်တော်တို့စိတ်ရှင်စခန်းကမြေကြီးဘက်မှာကျနေဆရာ။အဲမြေမောကတော့ကြီးနေတာ။ဒီကောကတောင်ငင်းမုတ်သူလည်းကလည်းတော့တိတ်နေလေ။ရာလည်းတော့တိတ်နေလေ။ဒီကလည်းဒီရေကလည်းတော့တိတ်နေလေ။မိုးကအထက်ကရေကလည်းမိုးကလည်းတော့မြောင်းနေဆိုတော့ကျွန်တော်အစားတစ်ခုလုံးကတော့လို့ရှိမှာတော့အခုမြုပ်နေတယ်လမ်းနေတာတော့ပြုံးနေတယ်ပြုံးနေတယ်။မြေအထင်ရတာတို့မြေအထင်ရတာတို့ဖြစ်တယ်လို့ပြောရဆရာရေအခုကတော့သူတို့အေးရေးမပြန်နိုင်ကြသေးဆိုတော့
ရခိုင်ပြည်နယ်မှာ2018အကုန်ပိုင်းလောက်ကစပြီးတော့တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေးရေးအဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ခဲ့တာကြောင့်ရခိုင်ဒေသခံ2,000ကျော်လောက်နေရာဆုံးခွာထွက်ပြေးတင်းရှောင်ခဲ့ရတာပါအခုလက်ရှိရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆိုင်းထားတာကြောင့်ပြည်နယ်ကောင်စီအနေနဲ့စစ်ဘေးဒုက္ခသည်တွေနေရာပြန်ဖို့လှုံ့ဆော်နေတာတွေရှိနေပေမဲ့လည်းလုံခြုံရေးအာမခံချက်မရှိသေးတာမို့လို့နေရာပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်တသိန်းကျော်လောက်ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းတွေမှာဆက်ပြီးတော့နေထိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ